Bangladesh မှာ ရောက် နေတဲ့ ရဟညာ ဒုက္ခ တွေ မြန်မာ ပြည် ကို ပြန် ပို့ နိုင် ရေး အတွက် အချင်း ချင်း ကြိုးပမ်း ခဲ့ ပေမဲ့ လက် တွေ့ ဖြစ် နိုင် ခြင်း မရှိ သေး ဘူး လို့ Cossacks ဘာသာ မှာ ရှိ တဲ့ အကြီး တန်း ကုလသမဂ္ဂ ညီ နန်း ဆောင် ရွက် ရေးမှု Miss Sambu Rizvi က ပြော ပါတယ် UNHCR UNDP နဲ့ မြန်မာ အစိုးရ တို့ အကြာ ဒုက္ခ တွေ ပြန် ပို့ နိုင် ရေး ကို အထောက် အကူ ပြု ဆွေးနွေး အခြေအနေ တွေ ဖန်တီး နိုင် ရေး အတွက် ဆွေးနွေး မှု တွေ ရှိ ပေမဲ့ လက် ရှိ အခြေအနေ မှာ မဖြစ် နိုင် သေး ဘူး လို့ Miss Rizvi က ပြော ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကလူမျိုးပိဋကတွေဖြစ်ပေါ်ခဲ့ပြီးနောက်ရိုဟင်ဂျာ၉သိန်းလောက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကခန့်မှန်းထားကြပြီးအဲ့ဒီထက်ကအများစုဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်ရိုဟင်ဂျာတွေကိုတိုက်ခိုက်မှုဟာလူမျိုးရုံးတပ်ဖြတ်ဖို့ရည်ရွယ်လှုပ်ဆောင်ခြင်းဖြစ်တယ်လို့လည်း Miss Rizvi ကပြောပါတယ်ဒါအပြင်သူတို့ကိုဖိနှိပ်ညှဉ်းပန်းမှုမှာညင်ပန်းမှာဆိုရင်လည်းအတွက်လူတွေအခုလောက်အများပြထွက်ပြေးလာတာကိုသူ့အနေနဲ့မတွေ့ဘူးလို့လည်းကလကတာမြို့အခြေဆိုင်ကလကတာသုတေသနအဖွဲ့ကပြုလုပ်တဲ့ဒုက္ခသည်များနဲ့ရှေ့ပြောင်းနေထိုင်သူများအတွက်အကာအကွယ်ပေးရေးစနစ်ဆိုတဲ့ခေါင်းစဉ်နဲ့ပြုလုပ်တဲ့အခမ်းအနားမှာ Miss Rizvi ကပြောပါတယ်ဒုက္ခသည်တွေနဲ့ရှေ့ပြောင်းနေထိုင်သူများအရေးနဲ့ပတ်သက်လို့ Kolkata Declaration လို့ခေါ်တဲ့ကြေညာချက်ကိုလည်းထုတ်ပြန်ခဲ့ကြပါတယ်ဒုက္ခသည်ရွှေပြောင်းနေထိုင်သူများနဲ့တိုင်းပြည်မဲ့နေသူတွေအတွက်စက်တင်ဘာလအတွင်းကုလသမဂ္ဂအထွေထွေညီလာခံကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ကိုလည်းဒီကြေညာချက်ထုတ်ပြန်ရေးမှာပါဝင်ခဲ့ကြတဲ့ဒုက္ခသည်နဲ့ရွှေပြောင်းနေထိုင်သူများအရေးကြွန့်ကျင်သူတွေကပြန်လည်တုံ့တက်ခဲ့ကြပါတယ်မြန်မာနိုင်ငံကတစ်ဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုရိုဟင်ဂျာအဖြစ်ခေါ်ဆိုတာကိုအသိမှတ်မပြုပေမဲ့လည်းဒီလူတွေပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ညီနိုင်တိုင်ပင်လှုပ်ဆောင်နေတာရှိနေပါတယ်